ဒီနေ့2015ခုနှစ်ရဲ့တတိယသုံးလအတွင်း IS Islamic စစ်သွေးကြွားဖွဲ့ရဲ့ကမ္ဘာတဝန်းတိုက်ခိုက်မှုတွေဟာနေ့စဉ်40ရာခိုင်နှုန်းကျော်ပိုများလာတယ်လို့ IHS Jane အဖွဲ့ရဲ့ကမ္ဘာလုံးဆိုင်ရာကာကွယ်ရေးစာဆောင်ကထုတ်ပြန်တဲ့စင်ကာစာတင်မှာဖော်ပြထားပါတယ်။ဒီကနေ့ထုတ်ပြန်တဲ့လေ့လာချက်ထဲမှာဇူလိုင်လကနေစက်တင်ဘာလအတွင်းကမ္ဘာတဝန်း IS ဖွဲ့ရဲ့တိုက်ခိုက်မှုပေါင်း1086ခုရှိခဲ့တဲ့အကြောင်းဖော်ပြထားပါတယ်။ဒါဟာနေ့စဉ်ပြင်းပြတိုက်ခိုက်မှု12ကြိမ်နီးပါးရှိနေတာကိုဖော်ပြပြီးဒီအရင်ဒုတိယသုံးလကာလထက်42ရာခိုင်နှုန်းပိုများလာတာဖြစ်တယ်လို့ဆိုပါတယ်။IS ဖွဲ့ကသူ့ပိုင်နယ်တွေအဖြစ်နဲ့ကြီးညာထားတာရှိတဲ့ဒီအဖွဲ့အထက်အခြေကုပ်ရာစီးရီးယားနဲ့အီရတ်နိုင်ငံတွေမှာလည်းမကပဲအီဂျစ်၊လီဘီးယား၊ယီမန်၊အာဖဂနစ္စတန်၊ပါကစ္စတန်၊နိုင်ဂျီးရီးယား၊ sorry အာရေဗီးယားနဲ့မြောက်ပိုင်းကော်ကေးဆပ်နဲ့အယ်ဂျီးရီးယားနိုင်ငံတွေမှာဖြစ်ခဲ့တဲ့အကြမ်းဖက်လှုပ်ရှားမှုတွေကိုစူးစမ်းပြီးတော့အစီအစဉ်စာထဲမှာဖော်ပြထားတာပါနိုင်ဂျီးရီးယားကဘိုဂိုဟာရမ်အပါအဝင်ဒီလိုနိုင်ငံတွေမှာရှိတဲ့ဒေသခံစစ်ပတ်အဖွဲ့အစည်းတွေများကသူတို့အနေနဲ့ IS ဖွဲ့ကိုတစ်ဆာခံထားတဲ့အကြောင်းပြောကြပေမဲ့ဒီအဖွဲ့အစည်းတွေနဲ့ IS ခေါင်းဆောင်မှုအပိုင်းခြားမှာဘယ်လောက်ထိနှိစက်မှုရှိသလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။အမေရိကန်ဥဆောင်တဲ့ညွတ်ပေါင်းတပ်ဖွဲ့တွေကတော့စီးရီးယားနဲ့ယူရိုမှာရှိတဲ့ IS ဆွေးရောက်တွေကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေကိုလှရီနဲ့ချီလှုပ်ဆောင်နေတာပါ။ရုရှားကလည်းဒီလိုမျိုးဒီအမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေလောက်မကြီးကျယ်ပေမဲ့လို့အလားတူဘုံကျဲတိုက်ခိုက်မှုတွေကိုသိမ့်မကြခင်ကစပြီးတော့တိကျလှုပ်ဆောင်လာနေတာပါဒီလေကြောင်းတိုက်ခိုက်မှုတွေဟာ IS အဖွဲ့ကိုတိတိတတ်တတ်ထိခိုက်အောင်လုပ်နိုင်သလားဆိုတာကိုအစင်ကစားထဲမှာမေးခွန်းထုတ်ထားပြီး IS အဖွဲ့ရဲ့နေပြည်တော်ချဲ့မှုတွေတိတိတတ်တတ်ညှော်နေတာတဲ့အကြောင်းဖော်ပြထားပါတယ်ရှင်